မက္ကဆီကိုနယ်စပ်ကိုဖျက်ပြီးအမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်လာကြသူတွေကနေဒီသတင်းပတ်အတွင်းမိဘအနေနဲ့ခွဲခြားထင်းသိမ်းထားတဲ့ကလေးငယ်2053ဦးရှိနေတဲ့နေရာတွေကိုသိရှိထားပြီးအခုတော့မိသားစုတွေနဲ့ပြန်လည်ပေါင်းစည်းရေးဆောင်ရွက်နေကြောင်းအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကလေးငယ်922ဦးကတော့မိဘတွေထံပြန်လည်အနံပြီးဖြစ်တယ်လို့အမိမြေလုံခြုံရေးဌာနကမနေ့စနေနေ့နောက်ပိုင်းမှာပြောပါတယ်အဲ့ဒီထဲကအများအပြားကတော့အမေရိကန်နိုင်ငံအတွင်းနိုင်ငံရေးခလုံးငွေလျှောက်ထားမှုကိုတရားရုံးကနေဆုံးဖြတ်ဖို့ရှိနေတာကိုစောင့်စားနေရတာနဲ့အတူထင်းသိမ်းစခန်းတွေမှာမိဘတွေနဲ့အတူရှိနေတယ်လို့လည်းပြောဆိုထားပါတယ်ဒါပေမဲ့ကြာနေသေးတဲ့ကလေးငယ်တွေဟာမိဘတွေနဲ့ဘယ်အချိန်မှာအ мян ဆုံးပြန်လဲပေါင်းစည်းနိုင်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး Texas ပြည်နယ်အတွင်းကမိဘတွေနဲ့သားသမီးတွေပြန်လဲပေါင်းစည်းရေးစင်တာတစ်ခုကိုဖွင့်လှစ်ပြီးတချို့မိသားစုတွေကိုတော့ဌာနေပြန်ပို့မယ်အရေးဥတီသွားနိုင်ခြေလည်းရှိနေပါတယ်